ဟောင်ကောင်မှာဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတက်ဆိုင်သူတွေအားလုံးထိထိတင်းတင်းရှိကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။မကြာခင်ကရပ်ပိုင်းတွင်ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အသွင်ကိုပြောင်းလဲလာတဲ့အနေနဲ့အတူဟောင်ကောင်အနာပိုင်းတွင်လည်းဒီမိုကရေစီတောင်းဆိုသူတွေအကြသဘောထားပြောင်းပြောင်းနေတဲ့လက္ခဏာတွေကိုတွေ့မြင်ရပြီးမှအမေရိကန်နိုင်ငံကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီနေ့ကလည်းဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြပွဲတွေမှာမျက်ရည်ပုံးတွေအသုံးပြုခဲ့တယ်လို့ဆန္ဒပြသူတွေကလည်းတက်စီပုံးတွေနဲ့အုတ်ခဲတွေအသုံးပြုခဲ့ကြပါတယ်။အကြမ်းဖက်မှုတွေထပ်ဖြစ်မှာကိုကျွန်တော်တို့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ရဲတပ်အတော်ကြာဖြစ်ပွားနေခဲ့တဲ့ဒီဆန္ဒပြပွဲတွေဟာလောလောဆယ်မှာပြီးဆုံးသွားမယ့်အခြေအနေမရှိသေးပေမဲ့နှစ်ဖက်ပြည်လည်နိုင်တဲ့အတက်စရာလက္ခဏာတွေကိုတွေ့ရတယ်လို့လည်းအမေရိကန်ရာရှိကပြောပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုဆွေးနွေးနိုင်ခဲ့ကြောင်းအနည်းဆုံးအချက်တစ်ချက်ကိုဆွေးနွေးဖြစ်ရှိနိုင်မယ်ဆိုတဲ့အခြေအနေကိုတွေ့ရှိရကြောင်းနှစ်ဖက်စလုံးမှာယက်တိချက်တွေပြောပြောင်းလာတာကိုလည်းတွေ့ရှိရကြောင်းလည်းသူကပြောပါတယ်။ဒီနေ့နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကလည်းနှစ်ဖက်ထိထိတင်းတင်းရှိဖို့တိုက်တွန်းခဲ့ရမှာတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကကန်ရှွမ်းကပြည်သူ့ရဲ့ဆက်ဖွဲ့မှုအဖြစ်ဆွဆွဲပြစ်တင်ခဲ့ပါတယ်ခင်ဗျ။